မြောက်ချောက်ယောဂါဖြစ်ပွားသူဟာဒီကနေ့အထိရနေ့ချီတွေ့နေရပေမဲ့လည်းနောက်ထပ်ကပ်ပြေးယောဂါအဖြစ်ကိုရောက်မယ်လို့မယူဆကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့မြောက်ချောက်ယောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေကအစုလိုက်ထိုးနှံခဲ့တဲ့ချောက်ယောဂါကာကွယ်ဆေးထိုးနှံမှုကိုဆိုင်းငံ့ခဲ့တာကြောင့်တနည်းတစ်ပုံနဲ့ကူးဆက်ပြန့်ပွားစေတာလားဆိုတာနဲ့ဘယ်လိုကူးဆက်ပြန့်ပွားသလဲဆိုတာအပါအဝင်ဒီကူးဆက်ယောဂါနဲ့ပတ်သက်လို့မသိသေးတဲ့အကြောင်းအရာအများအပြားရှိနေဒီကြောင်သူကအတိအမှတ်ပြုပြောပါတယ်။ဒါနဲ့ဒါစင်နဲ့ချီတဲ့နိုင်ငံတွေမှာတွေ့ရတဲ့ကူးဆက်မှုအများစုမှာတော့လိင်တူဆက်ဆံသူတွေ၊လိင်တူလိင်ကွဲနှစ်မျိုးလုံးဆက်ဆံသူတွေဒါမှမဟုတ်လဲအမျိုးသားချင်းလိင်ဆက်ဆံသူတွေဖြစ်တာကြောင့်ကြိုတင်သတိထားရမယ့်အန္တရာယ်ရှိနိုင်တဲ့လူတွေအတွက်ဒီကိစ္စကိုသိပ္ပံပညာရှင်တွေထပ်ပြီးတော့လေ့လာနေတယ်လို့လည်း WHO ကဒေါက်တာ Rosamund Lewis ကတနင်္လာနေ့မှာပြောပါတယ်အရင်ကမသိခဲ့ရတာမျိုးဖြစ်နိုင်တဲ့ကူးဆက်မှုတွေကတိုးလာနေတဲ့ပုံရှိတာကြောင့်ဒီကိစ္စကိုဖော်ထုတ်ဖို့သိပ်ပြီးအရေးကြီးတယ်လို့လဲ WHO ရဲ့မြောက်ချောက်ယောဂဆိုင်ရာထိပ်တန်းကျွမ်းကျင်သူကပြောပါတယ်ရှင်။